ရခိုင်ပြည်နယ်ရတိတောင်မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားစိုက်ပွဲတွေတွင်အရသာတချို့ထိခိုက်ဒိဆုံးမှုတွေဘေးလွယာသိမ်းရှောင်နေရတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါ။စီရီသိမ်းမှနေစေရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေရကဒေသခံတွေတေးကြီးတန်ရာရရှိမှုတွေနဲ့ကြုံနေရတာပါ။မနေ့ကလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရတိတောင်မြို့နယ်မှာရှိတဲ့ကိုးတန်ကောက်နဲ့ချိန်ကန်လီကျေးရွာကြားတိုက်ပွဲဖြစ်ပွားရမှာဒေသခံရွာသားတချို့တေဆုံးတန်ရာရရှိခဲ့တယ်လို့ချင်းကလေးကြေးရွာအုပ်ချုပ်ရေးမှူးဦးထွန်းတင်စိုးကပြောပါရယ်
။မင်းများကတို့ဖြစ်တယ်ဒီကျွန်တော်ကိုတော့ကြောင်းနဲ့ရှင်ကလေးကြမှာလေဖြစ်ခမို့ရှင်နေရတော့ဆက်တူလူတွေကတော့ဆရာရေတော်တွေကဆင်းဖြစ်တယ်ရောက်ဆောက်ဖြစ်တယ်ရောက်။ဒီဆုံးတဲ့လုံးတွေကကျွန်တော်ကဖြစ်တဲ့လူကြီးရပြပါဗျာ။ဒါကတော့ဒီမဟုတ်ပြလောက်သေးတာကအတင်းလောက်ကြည့်တော့တာရှိဘူး။ကျွန်တော်မျက်စိနဲ့ကိုယ်ထိပြည့်ပြည့်ကြာ
။တိုက်ပွဲတွင်ဘယ်ဖော့ကပြည့်တဲ့လက်နဲ့ချီဆိုတာမသိရဘူးလို့သူကဆိုပါရယ်။မနေ့ကပြည်ကတက္ကမှုတွင်ရွာသား၃ဦးလက်နေကြီးကြီးစားထိမှန်ခဲ့ပြီးညနေပိုင်းမှာတခြားရွာသားနှုတ်တိတ်ဆုံးမှုဖြစ်ပွားခဲ့တာပါ။မနေ့ညနေ9နာရီမှာမြန်မာစစ်တပ်ကနေရွာသင်းဝင်ရောက်လာပြီးရွာသားနှုတ်ကိုပြစ်တက်ခတ်တာလို့တခြားချင်းကလေးရွာသားသူကစွတ်စွဲပြောဆိုပါတယ်
။ဆယ်60ကျော်အဖိုးတရားလာကတော့သူတို့ကဘာဖြစ်လို့ပြစ်တက်နေဆိုတာတော့မသိဘူး။အဖိုးကနေပြစ်တက်ရတော့ကျွန်တော်ကတကြားကြည့်ရတယ်ကနေ။
လက်ရှိချိန်ကလေးကျေးရွာသားအလုံးနီးပါးဟာစစ်ဘေးလွတ်ရာကိုတင်းချောင်နေရတယ်လို့ချိန်ကလေးကျေးရွာအုပ်ချုပ်ရေးမှူးဦးထွန်းတင်စိုးကပြောပါတယ
်။ဒီလိုရတော့ဒီကတော့ခုလက်ရှိမှာသူတို့အကုန်လုံးကြေကြပြီးရုပ်ပိုက်စာတောင်းဗလာချောင်ရည်လူတွေကအကြီးအကျယ်ကခြောက်ရငှက်ဆူလောက်ရှိပါတယ်ဗျာ။ရာထီမရှိမြေကတကြီးမျိုးတွေကရှိတယ်
။ဇူလိုင်လ10ရက်နေ့နဲ့13ရက်နေ့မှာရတိတမြို့နယ်ချိန်ကန်လီကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေတွင်ရွာသားတွေနေရကနေတင်းချောင်သွားခဲ့ကြသလိုပိတ်မိနေတဲ့တက်ကြီးရွယ်ဦးတွေသာကြာရှိနေပါတယ်။ဒီပိတ်မိသူတွေကိုကယ်ထုတ်ဖို့တပ်ဆိုင်ရာကိုခွပြူချက်တောင်းကနေစေလို့ရတိတောင်မြို့ကူညီပေးဖွဲ့ဝင်ကူဘက်ကာကပြောပါတယ်
။ရွာသားတွေပြုံးမှားရဲ့တက်ကြီးတွေတက်ကြီးတွေပြေဦးရောက်ရှိတယ်။အဲဒီချိန်ကလေးတောက်ချုပ်ရေမှုကျောက်ကူကျောက်သားတွေကျွန်တော်တို့အကူတောင်းနေရလို့အမှကျွန်တော်တို့လည်းအချိန်ကတခုကြည့်နေလို့ကျွန်တော်တို့လည်းအမှစဉ်းစားချက်မျိုးတင်ခံသွားဖို့အတွက်လေ
နောက်ဆုံးအချိန်နေရနေမြေကလှုပ်တော်ကိုယ်စားလှယ်တွေရဲ့စီစဉ်မှုနဲ့ချိန်ကလေးရွာမှာပိတ်မိနေတဲ့တက်ကြီးရွယ်ဦးရှိဦးနာရာရှိယောဂတဲ့နှူးကူဒီညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပြီးမတင်ကစစ်ဆေးခံရသူ၃ဦးကိုလည်းအမခန်နဲ့ပြန်ထုတ်လာနိုင်ခဲ့ပါတယ်တေဆုံးသူရုပ်လောင်းတွေကိုလည်းဆယ်ဖို့ကြိုးပမ်းနေတယ်လို့မောင်တော်မျိုးအကူညီပေးဖွဲ့ကထုတ်ပြန်ထားပါတယ်။ရသိတောင်မျိုးနဲ့ချိန်ကာလီဘက်စိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးကိုဇံကောက်ကျေးရွာနောက်မြောက်ဘက်မောင်တော်ငူမော်ကာလန်ပေးနီးမှာမြမသမတော်ဗူဒီတောင်ခြေဆိုင်စကခ15လက်အောက်ခံခလရ233နဲ့နေကြာဆောင်ရဲတပ်ဖွဲ့တို့ပူးပေါင်းရင်အားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဇူလိုင်လ12ရက်နေ့နဲ့13ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်က15ဦးကြာဆုံးခဲ့တယ်လို့အေဘက်ကလည်းထိခိုက်ကြဆုံးမှုရှိခဲ့တယ်လို့အေဖွဲ့ကလည်းဒီကနေ့မှာသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ဘက်ကိုဆက်သွယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကရသိတမြို့နယ်ကိုးဆောင်ကောက်ကျေးရွာနီးမှာရှိတဲ့စန်းကန်ချောင်းသရနီးမှာနေကြာဆောင်ရဲတွေစီးနှင်းလိုက်ပါလာတဲ့ကားတစ်စီးမိုင်းဆွဲတိုက်ခိုက်ခံရလို့အရသာရင်မောင်းသူနဲ့ရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးရင်နောက်လိုက်သူနဲ့နေကြဆောင်ရဲတပ်ဖွဲ့ဝင်၄ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားပါတယ်။ဒီကိုင်းပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲတွင်အရသာ2သိန်းနီးပါးနေရဆုတ်ခွာစစ်ဘေးသိမ်းရှောင်နေရပါတယ်။ကုလသမဂ္ဂပါဝင်နိုင်ငံတကာတိုင်းဝန်းကတော့တိုက်ပွဲကြောင့်အရသာထိခိုက်ဒိဆုံးမှုတွေနေရဆုတ်ခွာနေရတဲ့အခြေအနေပေါ်စိုးရိမ်ကြောင်းနဲ့အထူးသဖြင့် COVID-19 ကပ်ရောဂါကာလမှာတိုက်ခိုက်မှုတွေရပ်ဆဲကြဖို့စိုက်တွန်းထားပြီးမဲ့တိုက်ပွဲမရတနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်